အမေရိကန်ဆီးရီးယားရဲ့ရာသီဥတုပြောင်းလဲမှုစိုးရိုးဆိုင်ရာအစီရင်ခံစာတွေကအရေးပါတာတွေကိုသမ္မတဒေါ်နယ်ထရန့်ဘက်ကအလေးမထားပဲရှော့ရှော့ပေါ့ပေါ့ပြန်တုံ့ပြန်ပြီးဝေဖန်လိုက်ပါတယ်။အမေရိကန်ဆီးရီးယားဝန်ကြီးဌာနနဲ့အေဂျင်စီပေါင်း73ခုကနေစုပေါင်းသုတေသနလုပ်ထားတဲ့ဒီအစီရင်ခံစာထဲမှာရာသီဥတုပြောင်းလဲမှုကြောင့်နိုင်ငံထဲမှာမုန်တိုင်းတွေ၊တောင်မိတွေလိုမျိုးတဘာဝဘေးအန္တရာယ်တွေပိုပိုအဖြစ်များပိုပိုပြင်းထန်လာတယ်လို့မနေ့ကထုတ်ပြန်လိုက်တာကိုအင်ဂျီတော်ပြောခွင့်ရကဒါကအလွန်ကျူးအဆိုးဆုံးဖြစ်လာနိုင်တာကိုခံမှန်းပြောထားတာဖြစ်တယ်လို့ပြန်ပြောလိုက်ပါတယ်။အင်ဂျီတော်ပြောခွင့်ရမျိုးသမီး Lindsay Waters ကဒီထုတ်ပြန်ခဲ့တဲ့ဒီအစီရင်ခံစာဟာအလွန်အကျူးအဆိုးဆုံးဖြစ်နိုင်တဲ့အချက်လက်တွေပေါ်အခြေခံထားတာမို့ကာဗွန်ထုတ်လွှင့်မှုနဲ့ရာသီဥတုပြောင်းလဲလာမှုတွေရှော့ချရေးအတွက်ဒီပညာသစ်တွေနဲ့တည်ထင်မှုအသစ်တွေလည်းထပ်လို့ရမလို့အပ်ပါဘူးလို့ဆိုလိုက်ပါတယ်။ American အစိုးရအဆက်ဆက်အောက်မှာ American လွှတ်တော်ရဲ့ခွင့်ပြုချက်နဲ့လက်ချိန်ရောက်ဖြစ်ထူးထူးခြားခြားထုတ်ပြန်တဲ့ဒီအစီရင်ခံစာထဲမှာအခုလိုပူပူဆိုးလာနေတဲ့အခြေအနေတွေကိုဆက်မကာကွယ်နိုင်မလျှောက်ရှားနိုင်ရင်တော့နောက်လာမယ့်ဆယ်စုနှစ်တွေအတွင်းမှာ American ရဲ့စီးပွားရေးတဘာဝပတ်ဝန်းကျင်နဲ့ကျန်းမာရေးတာယာဝါပြောရေးတွေအားလုံးကိုအကြီးအကျယ်ထိခိုက်လာနိုင်မယ်လို့သတိပေးထားပါတယ်။အစိုးရဝန်ကြီးဌာနတွေနဲ့အေဂျင်စီပေါင်း73ခုကသုတေသီပေါင်း130ကျော်စုပေါင်းလေ့လာပြုစုထားတဲ့ဒီအစီအခံစာကသမ္မတဘရက်အိုဘားမားလက်ထက်ကစလုပ်ခဲ့တာဖြစ်ပြီးအလွန်အကျဉ်းဆုံးအဆိုးဆုံးဖြစ်နိုင်ခြေတွေပေါ်အခြေခံအများကြီးအကြီးအကျယ်အခြေခံကရေးသားထားတာဖြစ်တယ်။တကယ့်ရေရှည်လက်ခံလာခဲ့တဲ့ဖြစ်စဉ်တွေနဲ့ဖီလာဆက်ကျင်ဖြစ်နေတယ်လို့အင်ဂျီတော်ပြောခွင့်ရဝေါ်တာစ်ကပြန်ဝေဖန်လိုက်ပါတယ်ခင်ဗျ။